ုကိုရီးယားကောင်ဆောင်ရဲ့အဖေတူအမေကွဲအကိုကင်ဂျုံနမ်မလေးရှားလေးစီမှာအသက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့သူ့နိုင်ငံကိုအမေရိကန်တို့ကအကြမ်းဖက်သမားအဖြစ်စီရင်သွင်းလာရင်အကြီးအကျယ်ပြန်ပေးဆရမယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောပါတယ်။ဒီလူသတ်မှုမှာပူပေါင်းကြံစည်သူအဖြစ်ကောင်ဆောင်ကင်ဂျုံအွန်းကိုတန်ရရှိနေတာပါ။အသက်45နှစ်အရွယ်ကင်ဂျုံနွန်းဟာမလေးရှားနိုင်ငံကလေဆိပ်မှာအယုံကျော်ကိုထိခိုက်စေတဲ့ VX အစိတ်နဲ့အလုတ်ကျန်တပြတ်ခံရတာဖြစ်ပါတယ်။ VX အစိတ်ကဓာတ်ရုပ်ပစ္စည်းဟာလူမြောက်များတင်းစင်းနေတဲ့ပစ္စည်းအဖြစ်ကုလသမဂ္ဂကပိတ်ပင်ထားတဲ့ဓာတ်ရုပ်ပစ္စည်းများစီးရင်မှာပါဝင်ပါတယ်။ကုလလမ်ပေါ်လေဆိပ်မှာကင်ဂျုံနွန်းအခုလိုတတ်ခံရတဲ့ကိစ္စကိုနိုင်ငံသားကလည်းအယုံဆန်နေကြပါတယ်။အမေရိကန်နိုင်ငံဟာမြောက်ကိုရီးယားကိုအကြမ်းဖက်နိုင်ငံစီရင်ထဲပြန်သွင်းဖို့စဉ်းစားနေတယ်လို့တန်တမာတွေကကိုးကားပြီးတော့ဂျပန်နဲ့တောင်ကိုရီးယားသတင်းဌာနတွေကဖော်ပြခဲ့တာပါဒီအကြမ်းဖက်စီရင်ထဲမှာအီရန်နဲ့ဆီးရီးယားတို့ပါဝင်ပါတယ်အမေရိကန်နိုင်ငံအနေနဲ့အခြေအမြစ်မရှိတဲ့ဆွဆွဲချက်တွေကိုအခြေခံပြီးတော့မြောက်ကိုရီးယားကိုအကြမ်းဖက်စီရင်ထဲပြန်ထည့်မယ်ဆိုရင်ဘလို့ကြီးကြီးမားမားပြန်ပေးဆရမလဲဆိုတာကောင်းကောင်းသတိပြုမိမှာပါလို့မြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကနိုင်ငံပိုင်သတင်းဌာန KCNA ကိုပြောပါတယ်အကြမ်းဖက်မှုအလုံးကိုမြောက်ကိုရီးယားကစတင်တယ်လို့ပဲအမေရိကန်ကသူ့ရဲ့ဂုံတရင်မင်းမိန်အောင်လုပ်နေပဲဆိုပြီးတော့ပြောခွင့်ရကဆွဆွဲပြောဆိုပါတယ်